မင်္ဂလာညနေခင်းပါတော်တဲ့ရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ9ရက်ပုဒ်ဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ American တပ်တန်းဝင်ရွေးကောက်ပွဲတွေမနေ့ကကျင်းပမှာအတိုက်ခံ Democratic Party ကအောက်လွှတ်တော်မှာအများစုနေရပြီးပြန်လည်ထိန်းချုပ်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေမကြခင်နေရရင်ပြန်ဖို့မဲ့အစီအစဉ်ကိုရပ်ဆိုင်ထားဖို့ကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စီရန်ကြီးလီကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတိမ်ငြိမ်ထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ American ရွေးကောက်ပွဲရလဒ်တွက်ချက်တာကိုရန်ကုန် American Center မှာအချိန်နဲ့တပြေးညီထုံးလွှင့်ခဲ့တာမို့မြန်မာလူငယ်တွေစိတ်ဝင်စားလာရောက်ဆောင်ကြည့်လေ့လာခဲ့ကြပါတယ်။
စီဝိုင်းဘက်မှာဆိုဘယ်လောက်စိတ်ဝင်စားရတယ်လူမှုရေးဘက်မှာဘယ်လောက်စိတ်ဝင်စားရတယ်တခြားသောဒီလူမှုအလုံးကြုံရေးနဲ့ဆိုင်တဲ့မူဝါဒတွေပေါ်မှာပြန်ပြီးတော့
နိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုလေ့လာသင်ယူနေတဲ့မတ်မြူနှင်းတော်ရာပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရပါမယ်ဒါအပြင်မနေ့ကကျင်းပတဲ့ American တပ်တန်းဝဲရွေးကောက်ပွဲမှာအတိုက်ခံ Democrat Party ကအောက်လွှတ်တော်အမတ်နေရာအများစုကိုအနိုင်ရခဲ့တဲ့အကြောင်းဒီသမရတက်တန်းဝက်ကာလလွတ်တော်ရွေးကောက်ပွဲမှာမွတ်စလင်ဒီမိုကရက်အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေအရွေးခံရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ငင်ထိုက်တို့ကပြောပြပေးပါအောင်ရှင
်။ American တက်တန်းဝက်ရွေးကောက်ပွဲမနေ့ကကျင်းပခဲ့ရမှာအတိုက်ခံ Democratic Party ကအောက်လွှတ်တော်ကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပြီး Republican တွေကတော့ထက်လွှတ်တော်ကိုဆက်လက်ထိန်းချုပ်ထားပါတယ်။တဲ့နယ်အော်လတော်တွေကိုပါတီကြီးနှစ်ခုကတစ်ခုစီထိန်းချုပ်လိုက်တဲ့အတွက်ရှေ့လာမယ့်နှစ်တွေမှာ Republican Party ကသမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒတွေကိုအကောင့်ထည့်ဖော်ရမှာဟန်တားတွေနဲ့ကြောမဲ့အလားအလာတွေလည်းရှိနေပါတယ်။မျော်လင့်ထားလို့ရလဒ်တွေထွက်ပေါ်လာတဲ့အတွက်လည်း Republican Conservative တွေမဲဆွယ်စည်းရုံးပေးခဲ့ပြီးသူ့ပေါ်ထောက်ခံမှုကိုဆန့်သက်တဲ့ဆန္ဒခံယူပွဲဖြစ်ပြောဆိုထားတဲ့သမ္မတထရန့်တော်အထင်နာစရာဖြစ်ခဲ့ရတာပါ။ California ပြည်နယ်အော်လတော်လူနည်းစုခေါင်းဆောင် Nancy Pelosi ကတော့ရွေးကောက်ပွဲရလဒ်ပါတီကြီးနှစ်ခုရဲ့အနိုင်ရှုံးတဲ့အထိပ်ပယ်ပူတဲ့အကြောင်းရှင်နဲ့အောင်မွေးကံမင်းကမှပြောကြားသွားပါတယ
် Today is more than about Democrats and Republicans it's about restoring the constitution's checks and balances to the Trump administration
ဒီနေ့ချိန်မှာဒီမိုကရက်နဲ့ Republican ကိုယ်စားလှယ်ဆိုတာထက်သမ္မတ Trump ဆိုရပေါ်အခြေခံဥပဒေနဲ့အညီမြန်မြန်တတဆောင့်ကြည့်စစ်ဆေးနိုင်မယ့်အခြေအနေတွေပြန်လည်ရရှိခဲ့တာဖြစ်တဲ့အကြောင်းပြောဆိုသွားတာပါရှင်နေတွင်ပထမဆုံးအောက်လွှတ်တော်ကို Democratic Party ကပြန်လည်ထိန်းချုပ်လိုက်တဲ့အတွက်သမ္မတ Trump ရဲ့ဥပဒေပြူရေးဦးစားပေးအစီအစဉ်တွေကိုဟန်တားနိုင်တော့မှာဖြစ်တယ်လို့စုံစမ်းစစ်ဆေးမှုတွေမှာဩဇာရှိတဲ့အောက်လွှတ်တော်ရေးရကော်မတီတွေကိုလည်းဦးဆောင်နိုင်တော့မှာဖြစ်ပါတယ် Democratic ကိုယ်စားလှယ်တချို့ကတော့သမ္မတရဲ့အခွန်ပေးဆောင်မှုမှတ်တမ်းတွေကိုထုတ်ပေါ်ပြသဖို့ကိုယ်ပိုင်စီးပွားရေးနဲ့ဗန်ဒိုင်းအကျိုးအမြတ်တွေကိုစုံစမ်းစစ်ဆေးဖို့တွေဖြင့်2017သမ္မတရွေးကောက်ပွဲကာလမဲဆွယ်စည်းရုံးရမှာရုရှားနဲ့ဆက်နွယ်မှုတွေကိုဖော်ထုတ်လိုတဲ့အကြောင်းပြောဆိုထားကြပါတယ်
။အမေရိကန်ပြည်ထောင်စုရဲ့2018ခုနှစ်သက်တမ်းဝက်ရွေးကောက်ပွဲတွေအတွင်းအင်တာနက်ဆိုက်ဘာတိုက်ခိုက်မှုတွေကြောင့်ပြည်နယ်တချို့အတွင်းမဲပေးမှုတွေမှာမတမာမှုတွေဖြစ်စေမဲ့ပေါ်စိုးရိမ်ချက်တွေရှိနေတာနဲ့အတူနိုင်ငံတွင်းကတချို့နေရာတွေမှာတော့မဲဆန္ဒရှင်တွေရဲ့မချေနှက်မှုတွေလည်းပေါ်ပေါက်ခဲ့ပါတယ်။မဲပေးဆက်တွေပြတ်တာမျိုးမဲလက်မှတ်ပြတ်သွားတာကြောင့်မမျှော်လင့်မဲမဲယုံတွေပိတ်လိုက်ရတာမျိုးတွေနဲ့လူတွေအကြကြီးတန်းစီဆောင်ဆိုင်ခဲ့ရတာတွေအလုံးကိုပြည်နယ်တွေအတွင်းရွေးကောက်ပွဲဆောင်ကြည့်သူတွေကတင်ပြခဲ့ကြပါတယ်။တာဝန်ရှိသူတွေဘက်ကအချိန်မီသိရှိကြပြီးဒီပြဿနာကိုတော့ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေဘက်ကမြင်းမြန်ဆန်းဆန်းအရေးယူဆောင်ရွက်ကြပါတယ်။ဂျော်ဂျီယာပြည်နယ်တွင်းကဂွင်းနဲ့ခရိုင်မဲယုံတစ်ခုမှာမဲပေးဖို့၃နိုင်ကျော်ကြာဆောင်ဆိုင်ခဲ့ရတဲ့Ontario Wood ကတော့မဲပေးဖို့လူတန်းရှည်ကြီးစောင့်ဆိုင်နေရတာတွေ့ပြီးမဲမပေးဘဲပြန်သွားသူနှစ်ဒါဇင်လောက်တွေ့ရတယ်လို့လည်းပြောပါတယ်။တချို့ကတော့မဲပေးဖို့လာပြီးမှမဲဆန္ဒရှင်မှတ်ပုံတင်စင်းမှာမပါတာကိုသိကြသူတွေလည်းရှိပါတယ်။လူတွေတန်းစီစောင့်ဆိုင်ကြရတာတွေဆက်ပြတ်တာတွေနဲ့တခြားအခက်အခဲတချို့ကြောင့်မဲယုံတချို့မှာတော့မဲပေးတဲ့အချိန်ကိုတိုးပေးခဲ့ရပါတယ်။နယူးယောက်ပြည်နယ်တွင်းကမဲပေးဆက်တချို့ကစကင်နာတွေပြက်နေတာကို AP သတင်းကဖော်ပြပါတယ်။မဟန်တန်ရက်က upper website မှာဆိုရင်မဲလာထည့်သူတွေများလွန်းလာကြောင့်လူတန်းရှည်ကြီးဖြစ်နေပြီးဒါပေမဲ့လည်းမဲပေးဆက်ကစကင်နာတွေအများစုကပြက်နေတာကြောင့်တချို့လူတွေကတော့သူတို့မဲလက်မှတ်တွေကိုအရေးပေါ်မဲပုံးတွေကိုထည့်ဒါမှမဟုတ်လည်းအတီးပြုတ်မဲလက်မှတ်အဖြစ်နဲ့ထားခဲ့ကြရပါတယ်သမ္မတဒေါ်နယ်ထရန့်အပေါ်လူမှုသဘောထားဆန္ဒဖော်ထုတ်မှုအဖြစ်အများကရှုမြင်ကြတဲ့အခုရွေးကောက်ပွဲမှာတော့အမေရိကန်တန်းတရာလောက်မဲထွက်ထည့်ခဲ့ကြတယ်လို့ခန့်မှန်းကြပါတယ်။ကြိုတင်မဲထည့်ခဲ့ကြတဲ့အမေရိကန်ကလည်း36တန်းရှိခဲ့ပြီးစံချိန်တင်အရေးအတွက်ဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားစစ်မြေရာရှိနေမနက်ပတ်နယူးယောက်မြို့မှာတွေ့ဆုံမဲ့အစီအစဉ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကရွှေ့ဆိုင်းလိုက်ပါတယ်။တွေ့ဆုံမှုအစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့စောရဲမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နှစ်ဖက်အစီအစဉ်ကတွေ့ဆုံမှုကိုပြန်လည်ညှိနှိုင်းသွားဖို့ရှိကြောင်းပြောဆိုထားပေမဲ့အစီအစဉ်ဖျက်ရတဲ့အကြောင်းရင်းကိုတော့ရှင်းမပြပါဘူး။မူလအစီအစဉ်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ရဲ့အစစ်မြေအကြံပေးပုဂ္ဂိုလ်ကင်ယုံချွန်နဲ့တွေ့ဆုံမှုဆွေးနွေးထားတာပါ။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ရေးအပြည့်အဝအတည်ပြုနိုင်တဲ့အထိအောင်မြင်မှုရဖို့အပါအဝင်စင်ကူနယ်ကထိပ်သီးတွဲဆုံမွဲကပူးတွဲကြေညာချက်ပါအဓိကမန်တိုင်လေးရက်နဲ့ပတ်သက်လို့တိုးတက်မှုတွေကိုဆွေးနွေးသွားမှာဖြစ်တဲ့အကြောင်းလဲတွဲဆုံမဲ့စီစဉ်ကိုဒီသတင်းပတ်စောပိုင်းကကြေညာချိန်မှာပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇွန်လတဲ့စင်ကူနယ်ငယ်မှာမြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတတော်နဲ့ထရန့်တို့တွဲဆုံရမှာတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားရဲ့ကြိုးပမ်းမှုတွေနှောင့်နှေးနေတဲ့အပေါ်မှာတော့သဘောထားကွဲပြားနေကြတာပါ။မြောက်ကိုရီးယားကတော့တိုင်းပြည်စည်းဝါးရေးမှာထိခိုက်နေရတဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးဖို့အမေရိကန်ဘက်ကပြက်ကွက်ခဲ့မယ်ဆိုရင်နျူကလ িয়ার လက်နက်စီစဉ်တွေကိုပြန်လည်စတင်သွားမှာဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတိပေးပြောဆိုထားပါတယ်
။ကင်မရွန်နိုင်ငံမှာကျောင်းအုပ်ကြီးနဲ့အတူပြန်ပေးဆွဲဖမ်းဆီးခံခဲ့ကြရတဲ့ကျောင်းသူကျောင်းသား89ယောက်စလုံးပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်း Presbyterian Christian ကျောင်းတာဝန်ရှိသူတို့ကပြောဆိုပါတယ်။ပြင်သစ်ဘာသာစကားသုံးအစိုးရရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်ရေးလှုပ်ရှားနေကြတဲ့အင်္ဂလိပ်ဘာသာစကားသုံးခွဲထွက်ရေးသမားလက်နက်ကန်စစ်သွေးကြွတွေကနိုင်ငံအနောက်မြောက်ဘက်ကမတိမငြိမ်ဖြစ်နေတဲ့ဘာမင်တာမြို့ကနေကျောင်းသားတွေကိုတနင်္လာနေ့တုန်းကဖမ်းဆီးခဲ့တာပါ။ဖမ်းဆီးခံခဲ့ရသူတွေထဲကတဦးဟာကျောင်းဆရာဖြစ်တဲ့အကြောင်းPresbyterian Christian ကျောင်းတာဝန်ရှိသူတို့ထံကသိခဲ့ရတဲ့အတွက်ဖမ်းဆီးခံရတဲ့ကျောင်းသားအရေအတွက်ဟာစုစုပေါင်း88ယောက်သာရှိတယ်လို့လဲ Reuters သတင်းကဖော်ပြပါတယ်။ကျောင်းဆရာကိုလည်းပြန်ပေးသမားတွေကဖမ်းဆီးခဲ့ကြတာပါ။ဖမ်းဆီးခံခဲ့ရတဲ့ကျောင်းသားတွေရဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာဖြန့်ဝေခဲ့တာမှာတော့လူလက်ရဲ့အတွက်တိုက်ပွဲဝင်နေကြတဲ့ခွဲထွက်ရေးသဘုံတွေကအင်္ဂလိပ်ဘာသာစကားသုံးဒေသအဖြစ်ကြီးညာထားတဲ့အမ်ဘာဇိုနီးယားဒေတာကဖြစ်ကြောင်းဖန်ဆီးသူတွေကပြောပါတယ်။အစောပိုင်းမှာတော့လွတ်လပ်ရေးအိမ်မက်တွေအကောင့်ထဲပေါ်တဲ့အချိန်ကျမှကျောင်းသားတွေအိမ်ပြန်ခွင့်ရမယ်လို့ပြောဆိုခဲ့ကြတာပါ။ကင်မရွန်နိုင်ငံကပြင်သစ်စကားပြောလူများစုရဲ့ပညာရေးနဲ့တရားရေးစနစ်ဟာခွဲခြားဆက်ဆံမှုတွေရှိနေကြောင်းကျောင်းဆရာတွေရှင်းနေတွေကကန့်ကွက်ပြောဆိုမှုတွေပေါ်ပေါက်ခဲ့ရက2016ခုနှစ်ကစလို့အင်္ဂလိပ်ဘာသာစကားသုံးအနောက်မြောက်ဒေသနဲ့ပြင်သစ်ဘာသာသုံးအနောက်တောင်ဒေသတို့ကြားပဋိပက္ခတွေစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ်းနဲ့ချီရဲ့ဒုက္ခသည်တွေအတွက်အရင်လိုအပြစ်ပေးအေးအေးယူရာတွေစိုးရတဲ့ကျန်းဖက်မှုတွေမကြုံရအောင်မြန်မာစုရကအာမမခံနိုင်သေးတဲ့အတွက်မကြခင်နေရရင်ပြန်ပို့မယ့်စီစဉ်ကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကူစရဲကတိုက်တွန်းလိုက်ပါတယ်ရိန်ဂျာတွေနေရရင်ကိုပြန်ပြီးလုံခြုံမှုရှိရှိနဲ့အခြေခံခွင့်ရေးတွေရနိုင်အောင်မြန်မာစုရကမြင်သာတင်သာဖန်တီးထားတဲ့အထောက်အထားခိုင်ခိုင်မာမာမတွေ့ရသေးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကူစရဲရန်ဟီလီကပြောဆိုခဲ့တယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်ကမနေ့ကပဲသတင်းထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲဖြစ်ခဲ့တဲ့ပြည်ပကတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတိမ်းနဲ့ချီရဲ့ဒုက္ခသည်တွေကပထမတော့ဖြစ်2000ကျော်ကိုအစောဆုံးဒီသတင်းပတ်မှာမြန်မာနိုင်ငံကိုပြန်ပို့ဖို့နိုင်ငံတာဝန်ရှိသူတွေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့လည်း2016နဲ့2019ခုနှစ်တွေအတွင်းရိန်ဂျာတွေကြုံရတဲ့စိုးရတဲ့အကြမ်းဖက်မှုတွေအတွက်တာဝန်ယူမှုတွေမရှိသေးသလိုဆယ်စုနှစ်တင်တဲ့ချီခွဲခြားဆက်ဆံခံရမှုတွေလည်းရှိနေဆဲဖြစ်တဲ့အကြောင်းလူခွေထုတ်ခွေတွေကပြောဆိုခဲ့တာပါ။ဒီမှာစိုးရကတော့ရိန်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့လည်းဒုက္ခသည်တွေပြန်လည်လက်ခံမှုအသင့်ရှိနေတဲ့အကြောင်းပြောဆိုထားပါတယ်။လူခွေထုတ်ခွေစေရန်ကြီးတွေကတော့နေရပြန်ရေးစီစဉ်မှာဒုက္ခသည်တွေပါဝင်ဆုံးဖြတ်ခွင့်ရှိဖို့လိုအပ်ကြောင်းနဲ့အပြစ်ပေးအရေးယူခံနိုင်တဲ့အနေအထားကြီးမားမားရှိနေတဲ့အရက်ကိုပြန်လည်ပို့ဆောင်တာလိုက်နိုင်ရမယ့်အစင်လာနိုင်ငံတကာဥပဒေတွေကိုချိုးဖောက်အောင်ရောက်တဲ့အကြောင်းလည်းပြောဆိုခဲ့တာပါဒီအတွက်လည်းဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်ကိုအရင်စလိုမလုပ်ဘဲရပ်ဆိုင်းဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတောင်းဆိုထားပါတယ်
မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းဓာတုပစ္စည်းသုံးစိတ်ကြွဆေးပြားအထူးသဖြင့်မက်သက်ဖက်တမင်းစိတ်ကြွဆေးပြားတွေထုတ်လုပ်မှုဟာဆိုရင်ဘယ်တော့မှမတွေ့ခဲ့ဘူးရတဲ့အခြေအနေမျိုးအထိကိုရောက်လာနေတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆန်ရယုံ UNODC ကသတိပေးပါတယ်စိတ်ကြွမူရစေဝါထုတ်လုပ်တာမှာသုံးတဲ့ဓာတုပစ္စည်းတွေကလည်းလိုသလောက်ရနေတယ်လို့ဒီကနေ့သတိပေးတာပါနိုင်ငံဖြတ်ကျော်ရာဇဝတ်ခိုင်းကြီးတွေဘေးကင်းတဲ့နေရာမှာစိတ်ကြွဆေးပြားတွေကိုထုတ်ပြီးဝင်းလံတဲ့ဒေသတွေကဈေးကွက်တွေကိုမှန်ခိုကူးသန်းမှုတွေတိုးလာနေတာနဲ့အတူစိတ်ကြွမှုရဲ့ဆေးဝါးကုန်ကူးမှုကဒေါ်လာတန်ထောင်နဲ့ချီရှိနေတယ်လို့လဲ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောဆိုသွားပါတယ်စိတ်ကြွဆေးပြားတွေထုတ်ရမှာသုံးတဲ့ဓာတုပစ္စည်းတွေတင်သွင်းမှုတိုးမလာဘဲနဲ့တော့အခုအချိန်နေ့ထိရောက်မလာဘူးလို့လဲသူကထပ်လောင်းပြောပါတယ်တချိန်တည်းမှာပဲစိတ်ကြွမှုရဲ့ဆေးဝါးထုတ်နိုင်တဲ့ဆေးဝါးတွေဓာတုပစ္စည်းတွေကိုအစိုးရတွေဘက်ကသိမ်းဆည်းတာမျိုးမရှိတာဟာဆိုရင်မှုရဲ့ကုန်ကူးသူတွေအနေနဲ့ဒီပစ္စည်းတွေကိုနိုင်ငံတွေရဲ့နေဆက်တွေကိုအလွယ်လွယ်တကူလွတ်လွတ်လပ်လပ်သယ်ယူရရှိနေတဲ့ဆိုတာကိုပြသနေတာဖြစ်တယ်လို့လဲ UNODC ကထောက်ပြသွားပါတယ်ရှင
်။ဤရင်ရဲ့စိုးရိမ်တဲ့ဘန်လုံငန်းကဏ္ဍပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆူရကတန်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်တာကိုအားပေးထောက်ခံကြတဲ့အမေရိကန်နိုင်ငံခြားရေးဘုရားမူဝါဒရေးရာချန်ပီပုဂ္ဂိုလ်ကြီးကတော့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေပုံမပြင်းထန်လာနိုင်တဲ့နည်းလမ်းတွေရှိရဲ့ကြောင်းပြောဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့နှစ်လနေတုန်းကအမေရိကန်ဆူရကအီရန်ရဲ့စိုးရိမ်တဲ့ဘန်လုံငန်းတွေပေါ်တန်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်လိုက်တာပါ။အရင်ကအမေရိကန်သမ္မတဘရက်အိုဘားမားလက်ထက်တုန်းကအီရန်နဲ့ကမ္ဘာ့အင်အားကြီး၅နိုင်ငံခြားရရှိထားတဲ့2015နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရအီရန်ကရရှိထားတဲ့တန်ခတ်ပိတ်ဆို့မှုဖြေလျှော့မှုတွေကိုဖျက်ဖို့ပြတာကိုပြန်လည်ပြီးတော့တန်ခတ်လိုက်တာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ကြတဲ့ထင်ရှားသူတွေစီကိုပိုက်နဲ့လှုပ်ထားတဲ့အင်းလုံဘုံတွေပါဆယ်ထုံးနဲ့ပေးပို့ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့လူကိုတော့နယူးယောက်မြို့ကတရားရုံးတစ်ခုမှာပထမဆုံးရုံးထုတ်ခဲ့သလိုတရားရုံးကသူ့ကိုအာမခံလဲညှင်းပယ်ခဲ့ပါတယ်ရှင
်ဟုတ်တူနေညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ပြောပြပေးခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုတိုင်းထုတ်လွှင့်အစီအစဉ်ကို VOE ရဲ့အင်တာနက် website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်မနေ့ကကျင်းပတဲ့ American သက်တမ်းဝဲရွေးကောက်ပွဲမှာအတိုက်ခံ Democratic Party ကအောက်လွှတ်တော်အမတ်နေရာအများစုအနိုင်ရတဲ့အတွက်သမ္မတ ထရမ့်နဲ့သူ့ရဲ့ Republican Party အထိနာပြီး American နိုင်ငံရေးရဲ့အာဏာချိန်ခွင်ရှာပြောင်းလဲသွားပါပြီ။ဒါပေမဲ့ထက်လွတ်တော်မှာတော့ Republican Party ကအမတ်နေရာအများစုအနိုင်ရပြီးဆက်လက်ထိန်းချုပ်နိုင်တဲ့အတွက်သမ္မတကိုဝန်းရံပြီးရှေ့လာမယ့်နှစ်တွေအတွင်းနိုင်ငံရေးအရထိတ်တိုက်ရင်ဆိုင်မှုတွေတိုးလာနိုင်ခြင်းရှိပါတယ်။ VOA သတင်းတောက်အချင်းမလုံးပေးပို့ထားတာကိုဒေါခင်ဆိုးတွင်းကပြောပြပေးမှာပါ
။ကောက်ပါပြီရှင်။ဝါရှင်တန်မြို့တော်ရှိဒီမိုကရက်တစ်ပါတီဌာနချုပ်မှာပါတီခေါင်းဆောင်နင်းစီပလိုစီကအောက်လွှတ်တော်ကိုဒီမိုကရက်တစ်အများစုနဲ့ပြန်လည်ထိန်းချုပ်နိုင်ပါပြီလို့ပြောဆိုလိုက်ပါတယ
် We will have a responsibility to find our common ground where we can stand our ground where we can
ကျမတို့အနေနဲ့တူညီတဲ့အခြေခံအတွက်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ကျမတို့ယုံကြည်ရအတွက်လည်းအခိုင်အမာရည်တည်ကြဖို့တာဝန်ရှိပါတယ်ကျမတို့အားလုံးဟာစိတ်ဝမ်းကွဲပြားမှုတွေကိုပေးဖက်ပြီးဒီမိုကရက်ထိန်းချုပ်မဲ့အောက်လွှတ်တော်အနေနဲ့အတူတကွပူးပေါင်းဆောင်ရွက်ပြီးအပြည့်ရှာကြဖို့ဖြစ်ပါတယ
်။နင်းစီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ပြန်လည်ထမ်းဆောင်ရမှာဖြစ်ပါတယ်။သူကအနိုင်ရသွားတဲ့ဗီဂျီးနီးယားပြည်နယ်မဲဆန္ဒနယ်မြေအမှတ်30ကိုစားပြုအောက်လွှတ်တော်ဒီမိုကရက်အမတ်ဂျင်နီဖာဝက်စတင်ကိုကျေးဇူးတင်ကြောင်းလည်းပြောပါတယ်။ဂျင်နီဖာဝက်စတင်ကတော့
I've been saying since the beginning of this campaign that change is coming.
ကျမဒီရွေးကောက်ပွဲမဲဆွယ်စည်းရုံးရေးစကရေကပြောခဲ့တယ်လို့ပါပဲအမေရိကမှာအပြောင်းလဲတွေဖြစ်လာတော့မယ်ဗာဂျီးနီးယားပြည်နယ်မဲဆန္ဒနယ်မြေအမှတ်30မှာလည်းအပြောင်းလဲတွေဖော်ဆောင်တော့မယ်လို့ပြောခဲ့ရပါအခုဒီညမှာပြောင်းလဲနိုင်ခဲ့ပါပြီ
ဒါပေမဲ့ Republican တွေကအထက်လွှတ်တော်မှာမဆိုးသလောက်အမတ်နေရာအသာစီးနဲ့ထိန်းချုပ်ခဲ့ရတာကနေအခုရွေးကောက်ပွဲမှာအထက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့နေရာဖြစ်တဲ့မြောက်ဒကိုတာ၊မစ္စရီနဲ့အင်ဒီယားနာပြည်နယ်တွေမှာပါအနိုင်ရသွားပါတယ်။အင်ဒီယားနာပြည်နယ်မှာအနိုင်ရတဲ့ Republican ထက်လွှတ်တော်အမတ် Mike Brown ကအောင်ပွဲခံမိန့်ခွန်းပြောဆိုလိုက်ပါတယ
် Because we as conservatives being led by President Trump we've got to proveWhy our way of thinking
ကျွန်တော်တို့ကသမီးတို့ကြဝါဒီတွေဖြစ်ပါတယ်သမ္မတထရန့်ရဲ့ဥဆောင်မှုနဲ့ကျွန်တော်တို့ရဲ့ဒွေးခေါ်ယူဆတွေကိုတက်တည်ပြကြမှာပါအိန္ဒိယနာပြည်နယ်မှာအလုပ်ဖြစ်အောင်လုပ်ပြနိုင်ခဲ့တယ်လို့ကြံအမေရိကန်တခွင်မှာလည်းလုပ်ပြနိုင်မှာပါဒါနဲ့ပတ်သက်ပြီးတော့ညှင်းပွားမယ်ဆိုရင်ကျွန်တော်အလေးနဲ့တာဝန်ယူဖြည့်ရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
အိမ်ယူတော်ပြောခွင့်ရသူဆာရာဆန်ဒါစ်ကလည်းအထက်လွှတ်တော်မှာ Republican နဲ့ဆက်ပြီးထိန်းချုပ်နိုင်တဲ့အတွက်သမ္မတ Trump ကကြေညာတယ်လို့ပြောဆိုလိုက်ပါတယ
် Most of the candidates that the president actually went and campaigned for and who embraced the president
သမ္မတကိုယ်တိုင်သွားပြီး PPCC မဲဆွဲစည်းရုံးပေးခဲ့တဲ့အထက်လွှတ်တော်အမတ်လောင်းအများစုအနိုင်ရတဲ့အတွက်ဒီနေ့ညမှာတော့အနိုင်ရအမတ်တွေကသမ္မတကိုကျေးဇူးတင်နေကြပါတယ်နောက်ဆုံးမှာတော့ဘယ်သူပဲအနိုင်ရရပါသမ္မတအနေနဲ့အတူတကွပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်နိုင်ငံရေးအကဲခတ် Rebecca Gill ကတော့သမ္မတ Trump ရဲ့လေကြီးမိုးကြီးအပြောနဲ့မဲဆွယ်စည်းရုံးရေးတွေကနှစ်ဖက်စလုံးကမဲဆန္ဒရှင်တွေအတွက်တုံ့အားတွေဖြစ်စေခဲ့တယ်လို့သုံးသပ်လိုက်ပါတယ
် It's sort of polarized folks and
နှစ်ဖက်စလုံးအမြင်ကွဲပြားမှုတွေပိုတိုးလာစေသလိုလူတွေကိုလည်းပိုပြီးအားတက်သရောမဲပေးမှဖြစ်တော့မယ်ဆိုတဲ့တွန်းအားလည်းဖြစ်စေခဲ့ပါတယ်လို့ပြောဆိုသွားတာပါသမ္မတ Trump ကိုထောက်ခံသူ California ပြည်နယ်က Thomas Wesley ကတော့
I agree with many of the things he's done not everything but many of the things he's done
သူလုံးနေတာတွေအများကြီးကိုကျွန်တော်သဘောတူပါတယ်အားလုံးတော့မဟုတ်ပါဘူးဒါပေမဲ့အတော်များများသဘောတူပါတယ်သမ္မတဟာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအတွက်အကောင်းဆုံးလုပ်ပေးနေတာပါပြည်တွင်းအတွက်ရောနိုင်ငံတကာအတွက်မှာပေါ့ဗျာ
သမ္မတ Trump ကိုဝေဖန်သူနယူးယောက်မြို့ကန်ရဲ့အမြင်ကတော
့ Yes, well, I hope we're hoping that he has a bad dream from which we are just beginning to awaken. First of all, by taking
ဟုတ်ပါတယ်သမ္မတအခုအိမ်မက်ဆိုးတွေမနေလောက်ပါပြီကျွန်တော်တို့ကအခုမှအဆပဲရှိပါသေးတယ်ပထမအနေနဲ့အောက်လွှတ်တော်ကိုပြန်လည်ထိန်းချုပ်နိုင်ပြီးနှစ်နှစ်အတွင်းအထက်လွှတ်တော်နဲ့အိမ်ပြီးတော့ကိုပါပြန်ပြီးတော့ထိန်းချုပ်မှာပေါ့ Trump ကို goodbye ပေါ့ဗျာ
အကဲခတ်ပုဂ္ဂိုလ်ကက်ပရီကာဖာလိုကလည်းနောက်ဆုံးမှာတော့နှစ်ဖက်စလုံးအတွက်ထရန့်ရဲ့လုပ်ရက်တွေကအခရာကြပါတယ်တဲ့
Is there enthusiasm on both sides which I think is why we are seeing significantly tight races
နှစ်ဖက်စလုံးစိတ်ဝင်တစားအားတက်တရရှိကြပါတယ်မဲဆန္ဒနယ်တွေအားလုံးနီးပါထူးထူးခြားခြားအကျိတ်နယ်ပြန်ခဲ့တာတွေ့ရပါတယ်အထူးသဖြင့်နိုင်ခြင်းမရှိလို့ပြစ်လိုက်ရမယ့်အနေအထားရှိတဲ့မဲဆန္ဒနယ်မြေတွေမှာတော့အကျိတ်နယ်ပြန်ခဲ့တာတွေ့ရပါတယ်
နောက်ထပ်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်နှစ်ပဲလိုတော့တဲ့အချိန်မှာနှစ်ဖက်အပြိုင်အဆိုင်ပြင်ဆင်နေကြပါပြီ။အခုတော့သမ္မတ Trump နဲ့ Democrat တွေအနေနဲ့အတူတကွပူးပေါင်းဆောင်ရွက်နိုင်ကြပါမလားဆိုတဲ့မေးခွန်းနဲ့ရင်ဆိုင်နေကြရပြီဖြစ်ပါတယ်ရှင်
။ Token ဆိုးဝင်ပါရှင်။တဆက်ထဲမှာပဲ American ရွေးကောက်ပွဲဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ American သမ္မတတန်းဝဲကာလမှာကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာ Muslim Democrat အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေအရွေးချယ်ခံရတာဟာDemocrat တွေအတွက်တော့အတမိုင်းဝင်အောင်ပွဲခံနိုင်ခဲ့တာပါ။လာမယ့်ဇန်နဝါရီမှာလွှတ်တော်ကိုယ်စားလှယ်အဖြစ်စတင်ထမ်းဆောင်ပြီးဆိုရင်တော့ Rashida Tlaib နဲ့ Ilhan Omar တို့ဟာလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံခြားရေးမူဝါဒအပါအဝင်အကြောင်းအရာပေါင်းစုံနဲ့ပတ်သက်ပြီးအကောင်းဆုံးစွမ်းဆောင်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်း Kane Farabo ပေးပို့တဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးပါမယ်။
ပြည်내လွှတ်တော်အမှန်လည်းဖြစ်ခဲ့မှုတဲ့ American အောက်လွှတ်တော်ကိုယ်စားလှယ်လောင်း Rashida Tlaib ကိုမဲပေးခဲ့တာဟာသမိုင်းတွင်စီမဲ့ဆုံးဖြတ်ချက်အတွက်ဆိုရတဲ့မတူကွဲပြားမှုတွေကိုလက်ခံဖို့ဖြစ်တယ်လို့ဆိုပါတယ် Detroit မြို့ကမဲပေးသူ David White က
Rashida represents everything that under
Rashida ဟာတမယိုးကျပုံစံတွေကနေပြီးတော့ခွဲထွက်သူပါသူဟာမွတ်စလင်အတိုင်းဝိုင်းအတွက်သာမဟုတ်ဘဲနဲ့လူရန်စာဘောင်းစုံကိုကူစားပြုတဲ့မွတ်စလင်တယောက်ဖြစ်နေတာပ
ါဆိုမာလီဒုက္ခသည်တယောက်ဖြစ်တဲ့ Minnesota ပြည်နယ်က Democrat အောက်လွှတ်တော်ကိုယ်စားလှယ်လောင်းIlhan Omar ဟာလည်းလူမျိုးပေါင်းစုံအမေရိကန်တွေရဲ့မဲပေးထောက်ခံမှုနဲ့ Minneapolis မဲဆန္ဒနယ်ကိုစားပြု Republican ကိုယ်စားလှယ်ကိုအနိုင်ရလိုက်ပါတယ်။ Ilhan Omar က
Tonight throughout not
ချစ်ပြောင်းအခြေချနေထိုင်သူတွေ၊ကျမတို့ရဲ့အိမ်နီးချင်းတွေ၊ကျမတို့ရဲ့ကလေးတွေ၊ကျမတို့ရဲ့ကဘာကြီး၊ကျမတို့ရဲ့လူအတိုင်းဝိုင်းကိုကာကွယ်နေကြတဲ့အချိန်မှာအားလုံးနဲ့အတူရပ်တည်သွားမယ်ဆိုတာကျမကတိပေးပါတယ်။
Democratic Party ကိုထောက်ခံကြသူတွေအနေနဲ့ဒီသားမှာအမျိုးသမီးကိုယ်စားလှယ်လောင်းနှစ်ဦးအခုလိုရွေးချယ်ခံရတာဖြစ်ပြီးဒီသမိုင်းဝင်မဲ့အဆုံးဖြတ်အတွက်အချိန်တော်တော်ကြာကြာကလေးကကြိုးပမ်းခဲ့ကြတာဖြစ်တယ်လို့မဲဆန္ဒရှင်တွေကပြောပါရယ်မစ်ရှိဂန်ပြည်နယ်ကမဲဆန္ဒရှင်တဦးဖြစ်တဲ့ Alison Brooks က
It's crazy that
2018ခုနှစ်မှာပထမဦးဆုံးအနေနဲ့အခုလိုဖြစ်လာတယ်ဆိုတော့တကယ်ကိုဝမ်းသာပါတယ် Congress အထက်နဲ့အောက်လွှတ်တော်တွေမှာမွတ်စလင်တွေပိုရှိလာဖို့လိုပါတယ်
Michigan က Congress လွှတ်တော်ကိုယ်စားလှယ်လောင်း Rashida Tlaib က
Being Arab and being Muslim is
Muslim Arab တရားဖြစ်လာတာဟာကျမဘဝတစ်စိတ်တစ်ပိုင်းမှာဒါပေမဲ့တရားမျှတသူတမန်တော်မိုဟာမက်လူကျမရဲ့စဉ်းစားမှုအားလုံးဟာလည်းတရားမျှတမှုအပေါ်မှာအခြေခံပါတယ
် American Congress မှာပါ Palestinian လွှတ်တော်ကိုယ်စားလှယ်ဖြစ်လာမယ် Tlaib ကလည်းသူ့ရဲ့ယက်တီချက်တွေပြောင်းလဲသွားမှာမဟုတ်တဲ့အကြောင်းကြေပြေပြောကြားပါတယ်သူဟာသမ္မတ Donald Trump နဲ့သူ့အစိုးရအဖွဲ့ရဲ့မူဝါဒတွေကိုပြင်းပြထန်ထန်ဝေဖန်လို့ရှိသူပါ Rashida Tlaib က
It's never going to happen.
ဘယ်တော့မှပြောင်းလဲမှာမဟုတ်ပါဘူး။လူတွေကသူတို့အနေနဲ့ပြောင်းလဲကိုလူလာတာကြောင့်ကျမကိုမဲပေးတယ်လို့ပြောချပြီးသားပါ။သူတို့ကိုစားတောင်းဆိုတိုက်တွန်းပေးမယ်လူကိုလိုအပ်တာပါ
။မဲဆန္ဒရှင်တဦးဖြစ်တဲ့ White ကတော့သူ့အပေါ်ပြေဝယုံကြည်တယ်လို့ပြောပါရယ်။ Standing up
in the middle of the street. ကျွန်တော်ကတော့ Rashida လို့လူပုံလယ်မှာရပ်ပြီးတော့သမရကိုအပြင်းထန်ဝေဖန်တာမျိုးတော့လုပ်မှာမဟုတ်ပါဘူး။ဒါပေမဲ့အဲ့လိုဝေဖန်မဲ့လူမျိုးတော့လူပါရယ်။
လာမယ့်ဇန်နဝါရီမှာတလီပြန်အိုမာတို့ဟာသူတို့ရဲ့ဒီမိုကရက်တစ်ပါတီထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာကိုယ်စားလှယ်အသစ်တွေအဖြစ်စတင်တာဝန်ထမ်းဆောင်ချိန်မှာတော့သူတို့ရဲ့အရေးအသွေးကိုလက်တွေ့တွေ့မြင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါအခုဆက်ပြီးတော့နိုဝင်ဘာ6ရက်နေ့ကကျင်းပခဲ့တဲ့ American ရွေးကောက်ပွဲရလတ်တွက်ချက်တွေအချိန်နဲ့တပြေးညီထုတ်လွှင့်ခဲ့တာကိုရန်ကုန် American Center မှာပြုလုပ်ခဲ့တာမို့မြန်မာလူငယ်တွေစိတ်ဝင်တစားလာရောက်စောင့်ကြည့်လေ့လာခဲ့တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်အခုကျင်းပတဲ့ရွေးကောက်ပွဲဟာအမေရိကန်နိုင်ငံရေးမှာအပြောင်းလဲတွေလည်းဖြစ်လာနိုင်တာမို့မြန်မာလူငယ်တွေဗဟုသုတရစီဖို့ရည်ရွယ်ပြီးမီဒီယာတွေကတဆင့်ရလဒ်တွက်ချက်မှုတွေကိုအမေရိကန်စင်တာမှာပြသဖို့လုပ်ခဲ့တာဖြစ်တယ်လို့အမေရိကန်တန်ယုံဒုတိယအကြီးအကဲကပြောပါရယ်သမရရဲ့တည်တံ့ဝဲကာလအဒီရွေးကောက်ပွဲပြင်ဆင်မှုတွေလူမှုပူပေါင်းပါဝင်မှုတွေအပေါ်မှာလာရောက်လေ့လာတဲ့မြန်မာလူငယ်တွေဘက်ကဘယ်လိုအသိတွေရလိုက်ပါသလဲမြန်မာပြည်နဲ့ဘယ်လိုနှိုင်းယှဉ်ခဲ့သလဲဆိုတာတွေကို VOA သတင်းတောက်အမတ်မီခါကမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်အမေရိကန်ပြည်အောင်စုနဲ့မြန်မာနိုင်ငံနဲ့နိုင်ငံအကြားမှာအခုလိုရွေးကောက်ပွဲကျင်းပတဲ့ရက်လာတွေဟာတိတ်မကွာလာပါဘူးမကြသေးခင်ကပဲမြန်မာနိုင်ငံမှာဈာပြက်ရွေးကောက်ပွဲကျင်းပခဲ့ပါသေးတယ်အခုအမေရိကန်ပြည်ထောင်စုရဲ့သမရတက်တန်းတဝက်မှာလုပ်တဲ့ဒီဂျာကာလာရွေးကောက်ပွဲမှာတော့အောက်လွတ်တော်အထက်လွတ်တော်နဲ့ပြည်내အုပ်ချုပ်ရေးမှုနေရာတော်တော်များများကိုပြန်လည်ရွေးချယ်ခဲ့ကြတာပါအမေရိကန်ပြည်ထောင်စုမှာတော့သမရဒေါ်နယ်ထရန့်ရဲ့ပါတီဖြစ်တဲ့ Republican Party ကအထက်လွတ်တော်ရောအောက်လွတ်တော်ကိုပါလွှမ်းမိုးထားရကနေအခုရွေးကောက်ပွဲမှာတော့အတိုက်ခံ Democratic Party ကအောက်လွတ်တော်မှာနေရာအများစုရသွားခဲ့ပါတယ်အမေရိကန်နိုင်ငံရေးမှာအပြောင်းလဲတွေဖြစ်တဲ့ဒီလိုရွေးကောက်ပွဲမျိုးကိုမြန်မာလူငယ်တွေဗဟုသုတရစေဖို့ရည်ရွယ်ပြီးရွေးကောက်ပွဲရလဒ်ထုတ်လွှင့်မှုတွေကိုအချိန်နဲ့တပြေးညီအမေရိကန်စင်တာမှာပြသနိုင်မှုရည်ရွယ်ခဲ့တာဖြစ်တယ်လို့အမေရိကန်တန်ယုံဒုတိယအကြီးအကဲ George Sibley က VOA ကိုပြောပြပါတယ
် You know a week ago the Myanmar people had a by election and I got to
လူငယ်တွေရကပဲမြန်မာနိုင်ငံမှာဂျာဗစ်ရွေးကောက်ပွဲလုပ်ခဲ့တာကိုကိုယ်တိုင်ကြုံခဲ့ရပါတယ်ကျွန်တော်တို့လုပ်တဲ့ဒီမိုကရေစီရေကောက်ပွဲကနေအတွေ့အကြုံဘူးသူရတွေကိုဖလှယ်ပေးရပါဒီမိုကရေစီကူပြောင်းခက်ခဲအခြေအနေတွေကိုဘလို့ကျွန်တော်တို့အဖြေရှာမလဲဆိုတာကျွန်တော်တို့သိနိုင်ဖို့ပါပဲ
လာရောက်ကြတဲ့မြန်မာလူငယ်တွေကတော့အမေရိကန်ရေကောက်ပွဲတွင်ပြင်ဆင်မှုရေကောက်ခံကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးမှုမဲပေးမှုနဲ့မဲရလက်အခြေအနေတွေကိုလေ့လာခွင့်ရခဲ့တယ်လို့ဆိုကြပါတယ်မြန်မာနဲ့နှိုင်းယှဉ်ကြည့်ရင်နီးပညာပိုင်းကွာဟမှုတွေရှိသလိုမဲဆန္ဒရှင်နိုင်ငံသားတဦးချင်းစီရဲ့စိတ်အားထက်သန်မှုနိုင်ငံရေးမှာပါဝင်မှုတွေဟာမတူညီတာတွေတည်ရတယ်လို့ဆိုကြပါတယ်။ကချင်တိုင်းရင်းသားကိုမုံကတော့
ဒီအလွာတွေကတိမြင်နားလည်မှုကအရင်ကွာဟမှုဖြစ်နေတယ်ဆိုတာဥပမာဖြင့်မန္တလေးနဲ့ရန်ကုန်တော့ကွာတယ်။ဟိုမြစ်ချင်းသားတွေဆိုပူဆိုးသွားပြီ။အဲ့လိုဖြစ်တဲ့အခါကျတော့ဟိုကြားတယ်အဲတိရတယ်မြင်တာအဲ့လောက်ကိုပဲခမ်းမတဲ့လူကဟိုမတိရဲ့လူပြန်သွားပြောပြရတဲ့လူအဲ့လိုမျိုးတွေညားနေတဲ့အကြောင်းအဲဒီဗာလေမီဒီယာကအမြဲတမ်း gap ဖြစ်သွားတဲ့အကြောင်းအဲတည်တည်မှန်နေမရောက်ဘူးအဲသူတို့ဆုံးဖြတ်တဲ့အခါမှာလည်းအမှန်ကိုမဆုံးဖြတ်နိုင်ဘူ
းနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုလေ့လာသင်ယူနေတဲ့မြူနှင်းတော်တာကတော့
ဘလောက်ထိစိတ်ဝင်စားရဲစီးပွားရေးဘက်မှာဆိုဘလောက်စိတ်ဝင်စားရဲလူမှုရေးဘက်မှာဘလောက်စိတ်ဝင်စားရဲတခြားသောဒီလူမှုအလုံးကြုံရေးနဲ့ဆိုင်တဲ့မူဝါဒတွေပေါ်မှာပြန်ပြီးတော့အသိပြန်လေးရေးဆွဲဖို့အတွက်ဒီလွတ်တော်အမတ်တွေအခန်းကဏ္ဍဘလို့ဖြစ်သွားမလဲဆိုတာကိုသူတို့မှအရင်စိတ်ဝင်စားရပါတော့ဒါအမေရိကန်ကနေတဆင့်မြန်မာဒီမှာလည်းဘလောက်လူငယ်တွေစိတ်ဝင်စားတင်နေပြည်သူလူထုကဘလောက်ဒီစိတ်ဝင်စားတင်နေပေါ့ဒါမျိုးရှင်းပြီးလေ့လာပေးရအောင
်မေရီယန်ဆိုင်းဘိုလို့ခေါ်တဲ့ကချင်တိုင်းရင်းသူလေးကတော့
ကိုယ်မြန်မာနိုင်ငံကကျတော့ဟို election လို့ပြောလို့ရှိရင်တချို့လူငယ်ပိုင်းကကျတော့တိတ်ဆိတ်ဝင်စားကြတာလည်းရှိရပါတော့အဲ့ဒါညာနည်းနည်းအားနည်းရပါဒါကကျတော့တိုးတက်ခြင်းမတိုးတက်ခြင်းဆိုတဲ့မြန်မာနိုင်ငံလူတွေရဲ့ဒီ knowledge နဲ့ပတ်သက်ပြီးမှတိတ်ဟိုညီမတို့ဆိုလည်းအခုမှပဲဟိုတိလာရပါတော့ဒီ session နဲ့နောက်ပိုင်းတချို့တငယ်ချင်းတွေပါရဆိုလို့ရှိရင် election လို့ပြောလို့ရှိရင်သူတို့ကတိတ်ဆိတ်ဝင်စားကြတာတွေပေါ့နော်ဘာကိုစပြောလို့ပြောမှာအဲ့ဒါတွေရှိရပါတော့သူတို့ကဒီချိန်မှာကအဲတိုးတက်ခြင်းနဲ့ပညာပဲဖြစ်နေကြရဲဆိုတော့ election နဲ့ပတ်သက်တော့ဘာမှမသိကြအဲ့လေနည်းနည်းကြွားချက်ချက်ရှိရပါတော့သူတို့အဲ့မှာအစားအနာမရှိတော့သူတို့က session နဲ့ပြောရတဲ့သူတို့လူငယ်တွေကအစားနည်းနည်းပွားပါဝင်နေရတယ်သူ volunteer လုပ်ခြင်းအဖြစ်ပါဝင်နေရတယ်ရှိကိုယ်နိုင်ငံမှာじゃအဲ့လိုမရှိရတော့ရှိပါတော့
အမေရိကန်ရွေးကောက်ပွဲပြုလုပ်ပုံရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးအမေရိကန်မီဒီယာတွေနိုင်ငံတကာမီဒီယာတွေကတိုက်ရိုက်ထုတ်လွှင့်ချက်တွေကိုဒီကနေ့အမေရိကန်စင်တာမှာအချိန်နဲ့တပြေးညီပြသတာကိုမြန်မာလူငယ်အယောက်80လောက်လာရောက်လေ့လာခဲ့ကြပါတယ်ရွေးကောက်ပွဲကျင်းပနေတဲ့အချိန်နဲ့တပြေးညီပြသတာတွေလုပ်ပေးတဲ့အပြင်ပြင်ဆင်မှုပိုင်းနဲ့သူတို့နိုင်ငံရဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့မဲဆွယ်ပုံတွေသူတို့နိုင်ငံသားတွေရဲ့ပူးပေါင်းပါဝင်မှုပိုင်းတွေကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဘက်ကတာဝန်ရှိသူတွေနဲ့အမေရိကန်ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကမြန်မာလူငယ်တွေကိုရှင်းလင်းပြောဆိုခဲ့တာတွေလည်းလုပ်ခဲ့ပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြန့်နှံ့နေတာတွေကို Facebook ကဟန့်တားရမှာအားနည်းချက်တွေရှိနေတဲ့အတွက်ရှေ့လာမဲ့2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ပြင်ဆင်ထားဖို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။မြန်မာနိုင်ငံသားအွန်လိုင်းသုံးသူတွေအထူးကအားထားနေကြတဲ့ Facebook မှာမသိမြတ်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်ဆောင်ရယ်ဆောင်ရယ်တွေကိုတည်လူတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-932-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီးညာဓာတ်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့ဓာတ်လေလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။စနေညဓာတ်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့အထက်မှဖိတ်ခေါ်ချင်ပါတယ်။အခုညပိုင်းမှာထုတ်လွှင့်မဲ့အစီအစဉ်တွေမှာမြမလူထုနဲ့ကျန်းမာရေးမြမရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။အခုကျန်နေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။အမေရိကန်တက်တန်ဝရွေးကောက်ပွဲတွေမနေ့ကကျင်းပရမှာတိုက်ခတ်ဒီမိုကရက်ပါတီကအောက်လွှတ်တော်ကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပြီး Republican ပါတီကတော့တက်လွတ်တော်ကိုဆက်လက်ထိန်းချုပ်ထားပါတယ်။အထက်နဲ့အောက်လွတ်တော်တွေကိုပါတီရင်းနှစ်ခုကတစ်ခုစီထိန်းချုပ်လိုက်တဲ့အတွက်ရှေ့လာမယ့်နှစ်တွေမှာ Republican Party ကသမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒတွေကိုအကောင့်ထဲပေါ်ရမှာဟန်တာတွေနဲ့ကြောမဲ့အလားအလာတွေလည်းရှိနေပါတယ်။မြောက်ကိုရီးယားစစ်မြေရရှိနေတဲ့မနက်ဖြန်နယူးယောက်မှာတွေ့ဆုံမဲ့အစီအစဉ်ကို American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကရွှေ့ဆိုင်းလိုက်ပါတယ်။တွေ့ဆုံမှုအစီအစဉ်ကိုရွှေ့ဆိုင်းလိုက်တဲ့အကြောင်း American နိုင်ငံချိုင်းဝန်ကြီးဌာနကဒီနေ့အစောပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နှစ်ပတ်အစီအစဉ်ရတွေ့ဆုံမှုကိုပြန်လည်ညှိနှိုင်းသွားဖို့ရှိကြောင်းပြောဆိုထားပေမဲ့အစီအစဉ်ဖြစ်ရတဲ့အကြောင်းရင်းကိုတော့ရှင်းမပြပါဘူး။ကင်မရွန်နိုင်ငံမှာကျောင်းအကြီးနဲ့အတူပြန်ပြီးဆွဲဖက်စစ်ခံခဲ့ကြရတဲ့ကျောင်းသူကျောင်းသား89ယောက်ဆိုပြန်လည်လွတ်မြောက်လာပြီးဖြစ်တဲ့အကြောင်း Presbyterian Christian ကျောင်းတောင်းရှိသူတူကပြောဆိုလိုက်ပါတယ်။ပြင်သစ်ဘာသာစကားသုံးအစိုးရရဲ့အုပ်ချုပ်မှုအောက်ကနေလွတ်မြောက်ရေးလှုပ်ရှားနေတဲ့အင်္ဂလိပ်ဘာသာစကားသုံးခွတ်တော်ရေးသမားလက်နက်ကိုင်စစ်သွေးကြွအုပ်စုကနိုင်ငံနောက်မြောက်ဘက်ကမတည်မငြိမ်ဖြစ်နေတဲ့ဗမာဒံမျိုးကနေကျောင်းသားတွေကိုတင်းလာနေတုန်းကပဲဖမ်းဆီးသွားခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ့်နဲ့ချီရဲ့ဒုက္ခတွေအတွက်အရင်လိုအပြစ်ပေးအရေးယူတာတွေဆိုးရတဲ့အကြမ်းဖက်မှုတွေမကျော်အောင်မြန်မာဆွေရကအာမမခံနိုင်တဲ့အတွက်မကြခင်နေရရင်ပြန်ဖို့မဲ့အစီအစဉ်ကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကူစေကတိုက်တွန်းလိုက်ပါတယ်။ရိုဂျာတွေနေရရင်ပြန်ပြီးလုံခြုံမှုရှိရှိနဲ့အခြေခံခွင့်ရေးတွေရရှိနိုင်အောင်မြန်မာဆွေရကမြင်သာထင်သာဖန်တီးထားတဲ့အထောက်အထားခံနိုင်မှာမတွေ့ရသေးတဲ့အကြောင်းလဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကူစေရန်ကြီးလီကပြောဆိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂကျုပ်ကသတင်းထုတ်ပြန်ခဲ့တာပါ
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Curtis Finan ဖြစ်ပါတယ်။အခုကျမတို့အစီအစဉ်ပြီးပြီးချင်း Asia Set 7 ဂျိုဒူးကနေထုတ်လွှင့်ပေးမယ် VOA နေ့စဉ် TV သတင်းလွှာကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.